Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2015ခုနှစ်စက်တင်ဘာလ10ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုဝင်းခံမောင်နဲ့အတူကြီးညာပေးမှာပါဥရောပကိုလာကြတဲ့ဒုက္ခသည်တွေဟာမနေ့ကညပိုင်းမှာဩစတြီးယားနဲ့ဟန်ဂေရီနိုင်ငံတွေစီကိုထောင်းနဲ့ချီပြီးဝင်ရောက်လာကြပါတယ်ဆီးရီးယားမှာရုရှားတပ်တွေတိုးလာနေတာအတွက်အမေရိကန်နဲ့ NATO မဟာမိတ်အဖွဲ့ကစိုးရင်စိတ်ပူကြောင်းပြောကြားလိုက်ပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးဟာအခက်အခဲအများပြားနဲ့ကြုံနေရပေမဲ့သိဆိုးရတဲ့အချိန်လေးရောက်တဲ့ထိတော့ဖြစ်မလာနိုင်ဘူးလို့ယုံကြည်ကြောင်းတရုတ်ဝန်ကြီးချုပ်ကဒီကနေ့ပဲပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွေ
အခုညနေခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံမှာကိုမိုင်းဆိုင်ကလုန်းကြောင့်ရေဘေးသင့်ပြည်သူတွေရဲ့စာဝင်နေရေးအခြေခံလိုအပ်ချက်တွေရှိနေတဲ့အကြောင်းကုလလူသားချင်းစာနာမှုယုံကစစ်တမ်းတခါတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရရေးတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်တွေနဲ့သမရဦးသိန်းစိန်တို့ရဲ့တွေ့ဆုံပွဲအခြေအနေကရောဘယ်လိုရှိပါလဲ
ကျွန်တော်တို့က all inclusive လို့ပြောနေတဲ့အချိန်မှာကာချုပ်ရဲ့ဇာနေချင်းကွန်ဆီလေးနဲ့တွေ့ဆုံပြီးတော့ interview လိုက်တဲ့ကိစ္စလေးအခုလက်ရှိက
အပြစ်ရဆွေးနွေးပွဲကိုတက်ချုပ်မင်းအောင်လှိုင်မတက်ရောက်ခဲ့တဲ့အပေါ်ကချင်ညှိနှိုင်းရေးခေါင်းဆောင်ရဲ့သဘောထားမှတ်ချက်ကိုလည်းနားဆင်ကြရမှာပါမြန်မာနိုင်ငံအတွင်းနှစ်ပေါင်း90ကျော်တရားမဝင်စည်းဝင်စီးထွက်နေတဲ့ငွေပမာဏကြောင့်အခွန်ကောက်ခံမှုဆုံးရှုံးတဲ့ပမာဏဟာမြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်ပမာဏနဲ့စာတူဖြစ်တဲ့ဆိုတဲ့စစ်တမ်းတစ်စောင်အကြောင်းကိုလည်းပြောပြပေးပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုဝင်းခတ်မောင်တို့ကကြီးညာပေးပါမယ်ရှင်
ဩစတြီးယားနဲ့ဟန်ဂေရီနိုင်ငံနှစ်နိုင်ငံစလုံးရဲ့နေဆက်တွေကိုညာရင်းချင်းမဲ့ကြောဖြတ်လာတဲ့ဒုက္ခသည်တွေဟာသိပ်ကိုများနေပြီးဒါဟာရှေ့ပြောင်းဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေကကနဦးနိုင်ငံတွေစီဝင်ရောက်လာတဲ့ဒုက္ခသည်အရေအတွက်အများဆုံးဖြစ်တဲ့ဆန်ကျင်တင်သွားပါတယ်။ဗုဒ္ဓဟူးညဘက်ကနေချက်တပရင်းမနဲ့အတွင်းဆာဗီးယားကနေဟန်ဂေရီကိုကြောဖြတ်လာသူပေါင်း 3,000 ကျော်နေပြီလို့ဟန်ဂေရီကပြောဆိုသလိုဩစတြီးယားကလည်းသူ့နိုင်ငံထဲကိုဟန်ဂေရီကနေလူပေါင်း 3,000 ကျော်ဝင်ရောက်လာတယ်လို့ပြောပါတယ်။ဩစတြီးယားအရှေ့ပိုင်းကနီကယ်စတော့မြို့ကလေးမှာဗီယက်နမ်ကိုသွားမယ်ယထာဆောင်နေသူထောင်ချီရှိနေပြီးအဲ့ဒီကနေတဆင့်ဂျာမနီနဲ့တခြားနိုင်ငံတွေကိုဥတီသွားကြမှာဖြစ်ပါတယ်။ဒီဒုက္ခသည်တွေအတွက်နေဆက်ကနေဩစတြီးယားမြို့တော်စီသွားဖို့အတွက်အထူးယထာတွေပြေးဆွဲပေးဖို့လုံမလုံဒီကနေ့ပဲဆွေးနွေးနေပါတယ်လို့ဩစတြီးယားအာဏာပိုင်တွေကပြောပါတယ်။ဒုက္ခသည်လျှောက်လွှာတွေကိုလက်ခံမယ်လို့ဒီသတင်းပတ်အစောပိုင်းမှာဂျာမနီကကြေညာခဲ့တယ်လို့ဩစတြီးယားကပြီးခဲ့တဲ့သတင်းပတ်ထဲကြေညာချက်ခဲ့ခြင်းကစပြီးဒုက္ခသည်ထောင်ချီပြီးဩစတြီးယားနိုင်ငံထဲကိုအုပ်လိုက်ဝင်လာကြတာဖြစ်ပါတယ်။ဆီးရီးယား၊အာဖဂန်နစ္စတန်၊အီရတ်ပြင်အရှေ့လယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဒေသတွေမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုရန်ကလွတ်မြောက်ဖို့ကြိုးစားသူတွေကြောင့်ဥရောပနိုင်ငံတွေမှာဒုတိယကမ္ဘာစစ်ဖြစ်ချိန်ကစပြီးဒုက္ခသည်ဝင်ရောက်မှုအများဆုံးဖြစ်ကြုံတွေ့နေရတာပါဒုက္ခသည်36,000လောက်အခြေချနေထိုင်မှုအတွက်ဥရောပနိုင်ငံတွေကနိုင်ငံအလိုက်ဒုက္ခသည်တွေကိုဝေဖန်ကြတဲ့လက်ခံမှုအစီအစဉ်တွေချနေချိန်မှာပဲအမေရိကန်ပြည်ထောင်စုကလည်းဆီးရီးယားနဲ့တခြားနိုင်ငံတွေကဒုက္ခသည်တွေကိုပုံမလက်ခံပါမယ်လို့မနေ့ကပဲကြေညာပြုခဲ့ပါတယ
်ဆီးရီးယားနိုင်ငံမှာရုရှားဆင်အားတွေရှိနေတဲ့အတွက်ဆီးရီးယားသမ္မတဘာဆာအယ်အာဆတ်ဆိုရအပေါ်ရုရှားစစ်တပ်ဘက်ကထဲထဲဝင်ဝင်ကူညီထောက်ပံ့ပေးရရောက်နေပြီလားဆိုပြီးအနောက်နိုင်ငံဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။ NATO အဖွဲ့အတွင်းရေးမှူးချုပ် Jens Stoltenberg ကတော့အခုလိုစင့်အားတိုးချဲ့တာတွေဟာပြည်ပကတွေကိုဖြည့်ရှင်းပေးနိုင်မှာမဟုတ်ကြောင်းနဲ့ပြဿနာကိုနိုင်ငံရေးအကြသာအဖြေရှာတင်ကြောင်းပြောဆိုသွားပါတယ်။ Syria ဆိုရတဲ့စီးရေးစနစ်နဲ့ပတ်သက်လို့ဘလို့အသုံးပြုရမယ်ဆိုတာကိုအကူအညီပေးတာဖြစ်တယ်လို့ရုရှားဘက်ကဆိုထားပါတယ်။ဆီးရီးယားနဲ့အီရတ်ဘက်ကကျန်းဖက်သမားတွေကိုတိုက်ဖို့စစ်လက်နက်တွေကိုထောက်ပံ့ပေးနေတာဖြစ်ပြီးလက်နက်တွေကိုဘလို့အသုံးပြုရမယ်ဆိုတာလေ့ကျင့်ပေးတာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မာရီယာဆာကာရိုဗာကပြောပါရယ်ဆီးရီးယားမှာရုရှားတပ်တွေတိုးလာတာဟာကျန်းဖက်မှုတွေကိုပုံမိုတိုးလာစေမဲ့အပြင် IS တွေကိုတိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်နဲ့ထိတိုက်တိုးလာတာတွေဖြစ်နိုင်တယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးကိုတတိပေးပြောဆိုပါရယ်ဆီးရီးယားပြည်ပခနဲ့ပတ်သက်ပြီးနှစ်နိုင်ငံတပ်တမန်တွေဒီလနှောင်းပိုင်းနယူးယောက်မြို့မှာဆက်ပြီးဆွေးနွေးဖို့သဘောတူထားကြပါရယ်
ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်အရွေးခံမဲ့ဟီလာရီကလင်တန်က မေရိကန်ရဲ့အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုထောက်ခံကြောင်းပြောကြားလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးချိုးဖောက်မှုတေးသေးကလေးလုပ်ခဲ့ရင်တော့မှသူ့အနေနဲ့ပြစ်ဒဏ်တွေချမှာမှာဖြစ်တယ်လို့အီရန်ဘက်ကနျူကလ িয়ার လက်နက်ထုတ်ဖို့အတွက်ကြိုးစားလာရင်တော့စီးရဲရဲ့အရေးယူဖို့တုံ့ဆိုင်နေမှာမဟုတ်ဘူးလို့ပြောပါတယ်။ဒီသဘောတူညီချက်ဟာပြည်စုံကောင်းမွန်တဲ့သဘောတူညီချက်မဟုတ်ပေမဲ့ဒီသဘောတူညီမှုမျိုးဘယ်တော့မှမရဘူးခဲ့တယ်လို့ဒါဟာခိုင်မာတဲ့သဘောတူညီမှုတစ်ခုဖြစ်တဲ့အတွက်လက်လွတ်ဖို့လုံးဝမတင့်တော့ဘူးလို့လည်းပြောပါတယ်။အမေရိကန်ပါဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ညှိနှိုင်းချမှတ်ခဲ့တဲ့ဒီသဘောတူညီချက်ကိုလူကြိုက်များလှတဲ့ဒေါနယ်ထရမ့်အပါအဝင်သမ္မတနိုင်ငံဖြစ်တဲ့ဝင်းပြည်အရွေးခံမဲ့ Republican Party ကအလားလာကောင်းသူနှုတ်ကဒီ Iranian Clear ပြည်ယူကိစ္စကိုရပ်ပစ်ဖို့အတွက် American လွှတ်တော်မှာပြောဆိုလိုက်တဲ့နေ့မှာပဲအခုလို Mrs. Clinton ရဲ့ကာကွယ်ပြောဆိုမှုထွက်လာတာပါ Republican ကသမ္မတကိုယ်စားလှယ်လောင်းအဖြစ်နဲ့ဝင်ရောက်အရွေးခံမဲ့ Ted Cruz ကတော့ Iran Nuclear အပြည်ယူလောက်တာဟာတိတ်ကိုဆိုးဝါးပြီး American ပြည်ထောင်စုရဲ့လုံခြုံရေးကိုချိန်ချောက်မှုနဲ့ရင်ဆိုင်စေတဲ့တစ်ခုတည်းသောအရာဖြစ်တယ်လို့ဆိုပါတယ်သတ်မှတ်ထားတဲ့အတိုင်းလာမယ့် session လာအီရန်နျူကလ িয়ার ရေးအပိတ်သဘောတူညီမှုရဖို့ဆိုတာအိုဘားမားအစိုးရအတွက်အလုံးစုံအောင်မြင်မှုဖြစ်နိုင်ချေနည်းတယ်လို့သုံးသပ်မှုတွေလည်းရှိလာပါတယ်
။အာဖဂန်နစ္စတန်အချင်းဒေတာရဲ့နေရာ၃ခုမှာအစ္စလာမစ်သွေးကြောအဖွဲ့ဟာတီးတန့်အချင်းစခန်းတွေဆောက်လုပ်ထားပါတယ်။ဒီထောင်တွေထဲမှာအဖမ်းခံထားသူအများစုဟာအာဖဂန်အရာရှိတွေဖြစ်တယ်လို့ဒီအချင်းဒေတာရဲ့အုပ်ချုပ်ရေးမှူးကဆိုပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတစ်ချိန်တည်းမှာပဲနော်ဝေးအစိုးရကသူ့နိုင်ငံသားတို့အတွက်အစ္စလာမစ်အဖွဲ့ကတောင်းဆိုထားတဲ့ငွေကြေးပမာဏကိုညှင်းဆိုလိုက်ပါတယ်။နော်ဝေးဝန်ကြီးချုပ်အာနန်ဆိုပတ်ကသူ့နိုင်ငံဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တွေရဲ့ချိန်ချောက်ဖိအားပေးမှုတွေကိုဘယ်တော့မှခံမှာမဟုတ်ဘူးလို့ပြောလိုက်တာပါ။ဒီနော်ဝေးနိုင်ငံသားတို့ကိုဖမ်းဆီးထားတဲ့ ISIL အဖွဲ့ဟာနောက်ထပ်တရုတ်နိုင်ငံသားတို့ကိုလည်းဖမ်းဆီးထားကြောင်းစစ်သွေးကြအဖွဲ့ရဲ့ online magazine Dabik မှာသူတို့နှစ်ဦးရဲ့ဓာတ်ပုံတွေနဲ့အတူဖော်ပြထားပါတယ်။အစ္စလာမစ်အဖွဲ့ဟာဖမ်းမိသူနှစ်ဦးရဲ့လက်ရှိအခြေအနေကိုတော့ထုတ်ပြန်ပြောဆိုထားခြင်းမရှိပါဘူ
း။ UAB ကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီ American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဟာအခက်အခဲများပြားနဲ့ကျုံနေရတယ်လို့ကြဆင်းဖို့ဖိအားတွေနဲ့ပါကျုံနေရပေမဲ့တိတ်ဆိုးရတဲ့အချိန်လေးရောက်တဲ့အထိဖြစ်မလာနိုင်ပါဘူးလို့ယုံကြည်ကြောင်းတရုတ်ဝန်ကြီးချုပ်လီကစ်ချန်ကဒီကနေ့ပဲပြောကြားလိုက်ပါတယ်။ကမ္ဘာထွန်းစီးပွားရေးကြဆင်းနေတာဟာတရုတ်ရဲ့စီးပွားရေးကြီးထွားမှုကိုစိန်ခေါ်နေပေမဲ့တရုတ်စီးပွားရေးကဂုတိစီလျော်တဲ့ဘောင်တွင်းမှာရက်တည်နေဆဲဖြစ်တယ်လို့တရုတ်နိုင်ငံဒယ်လင်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာမစ္စတာလီကပြောကြားတာပါ။တရုတ်နိုင်ငံရဲ့စီးပွားရေးဥတည်မှုလမ်းကြောင်းကကောင်းနေတာဖြစ်ပြီးအခက်အခဲတွေရှိနေပေမဲ့လည်းအခုကြာဆင်းနေတဲ့နှုံထဟာစီးပွားရေးပိုတည်ငြိမ်လာစေဖို့ဥတည်နေတာမို့ခြုံကျင့်ရင်စိန်ခေါ်မှုတွေတဲ့ခွင့်လန်းပိုရှိနေတာပြနေတယ်လို့ဆိုပါတယ်။ဒါအပြင်တရုတ်နိုင်ငံကဒီနှစ်အတွက်သတ်မှတ်ထားတဲ့အဓိကစီးပွားရေးမန်းချက်တိုင်းပြည့်မြင့်မယ်လို့ယုံကြည်ကြောင်းပြောပါတယ်။ကမ္ဘာမှာဒုတိယစီးပွားရေးအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးကြာဆင်းနေတာကိုစိုးရိမ်မှုတွေကြောင့်ပြီးခဲ့တဲ့လတွေအတွင်းမှာပဲကမ္ဘာ stock share ဈေးတွေရိုက်ခတ်ပြီးတရုတ်နိုင်ငံရှမ်းဈေးကွက်ကဂျွန်လအစပြီး40ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပါတယ်။
ထိုင်ဝမ်နိုင်ငံဟာသူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့တရုတ်နိုင်ငံရန်ကနေကာကွယ်ဖို့အတွက်နှစ်စဉ်စည်ရေးလေ့ကျင့်ရေးစီစဉ်တွေကိုတိုးချဲ့လိုက်ပါတယ်။တရုတ်နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကြားကဒီလေ့ကျင့်ရေးစီစဉ်တွေကိုနောက်နှစ်ထိုင်ဝမ်သမ္မတရွေးကောက်ပွဲဖြစ်တဲ့အချိန်ထိဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ထိုင်ဝမ်နိုင်ငံနဲ့သူ့ရဲ့ကျွန်းတွေတဝိုက်မှာစုစုပေါင်းလေ့ကျင့်ခန်း63ခုပါဝင်တဲ့စည်ရေးလေ့ကျင့်မှုတွေကိုကြီးတက်ရေးတက်နဲ့လေတက်တွေကလေ့ကျင့်ကြမှာဖြစ်ပါတယ်။ထိုင်ဝမ်ဆိုရမီဒီယာတွေကတော့ဟန်ခွမ်းလို့ခေါ်တဲ့ဒီနှစ်စဉ်လေ့ကျင့်မှုတွေဟာတရုတ်နိုင်ငံရဲ့ဖြစ်လာနိုင်တဲ့ချိန်ချောက်မှုတွေစီကနေကာကွယ်ဖို့အတွက်ပဲဖြစ်တယ်လို့ဆိုထားပါဗျ။လေလာသုံးသက်သူတွေကတော့ဒီလေ့ကျင့်မှုအစီအစဉ်တွေကိုဒန်ရွှေမြို့ဝကနေတိုက်ခိုက်လာနိုင်တဲ့အခြေအနေတွေအပေါ်အာရုံစိုက်ကြဖို့ကိုမျှော်လင့်ထားပါဗျ။ကာကွယ်ရေးဝန်ကြီးဌာနရဲ့လက်ထောက်ပြောရေးဆိုခွင့်ရှိသူချန်ချောင်ချီကတော့ဒီဟန်ခွမ်းလေ့ကျင့်မှုကာလဟာကြိုတင်ပြင်ဆင်မှုအတွက်အကောင်းဆုံးအချိန်ပဲလို့ဆိုထားပြီးပါဝင်သူတိုင်းကိုစစ်မြေပြင်ဆိုင်ရာအတွေ့အကြုံနဲ့ရင်းနှီးစေတယ်လို့ပြောပါရယ်။တရုတ်နိုင်ငံဟာထိုင်ဝမ်ရဲ့အချုပ်အခြာအာဏာကို1940ခုနှစ်တွေကကရယူဖို့အတွက်တောင်းဆိုနေခဲ့တာဖြစ်ပြီးတော့2000ကနေ2008ခုနှစ်အချိန်ဒီမိုကရက်တစ်လမ်းစဉ်ပါတီအာဏာရနေချိန်မှာတော့ပြောင်းကြကြပဲချင်းချောက်မှုတွေပြုလုပ်ခဲ့ပါရယ်။တနင်္လာနေ့ကနေတောက်ကြနေ့အထိကြာမြင့်မဲ့ဒီလေ့ကျင့်မှုမှာမနစ်ကတဲ့ဆိုင်လေရင်69စင်ပိုများလာတာကိုလည်းတွေ့ရပါရယ်။ ဒီလေ့ကျင့်မှုတွေမှာထိုင်ဝမ်ပြည်တွင်းမှာပဲပြင်ဆင်ထုတ်လုပ်ထားတဲ့အဓိကလက်နက်စနစ်၃ခုကိုလည်းထုတ်ဖော်ပြသမှာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူချန်ကပြောခဲ့ပါတယ်။တရုတ်နိုင်ငံဟာထိုင်ဝမ်နိုင်ငံစီလက်နက်မယောင်းဖို့အမေရိကန်ကိုဖိအားပေးတာကြောင့်ပြီးခဲ့တဲ့၅နှစ်တာကာလအတွင်းမှာထိုင်ဝမ်ဟာကိုယ်ပိုင်လက်နက်စနစ်ထုတ်လုပ်ဖို့ကိုအာရုံစိုက်ခဲ့ရပါတယ်။
ဂျပန်နိုင်ငံအလေးပိုင်းနဲ့မြောက်ပိုင်းမှာဒီကနေ့ကျယ်သပတိနေ့မှာပြင်းထန်တဲ့မိုးရွာသွန်းမှုကြောင့်ဂျပန်အာဏာပိုင်တွေကလူထုံးနဲ့ချီးပြီးဘေးလွတ်ရာကိုပြောင်းရွှေ့စေခဲ့ပါတယ်။ပိတ်မိသူတွေကိုလည်းအပူတပြင်းကယ်တင်နေတာပါ။
American ခြေဆိုင် Apple Company ဟာမနေ့ကသူ့ရဲ့ထုတ်ထားမြတ် tablet တွေထဲမှာအရွယ်အစားအကြီးအမားဆုံးဖြစ်တဲ့ iPad Pro ကိုမိတ်ဆက်ပြသလိုက်ပါတယ်။မျက်နှာပြင်အရွယ်အစားဟာတောင်ဖြတ်တိုင်းရင်12.6လက်မရှိမှဖြစ်ပြီးတော့လေးချိန်ကတော့တပေါင်ခွဲတာတာလောက်ဖြစ်ပါတယ်။သူရဲ့ CPU လုံဆောင်ချက်ကတော့မနစ်ကရောင်းချခဲ့တဲ့တကိုရီသုံးကွန်ပျူတာတွေထက်စာရင်80ရာခိုင်နှုန်းပိုမြန်မှာဖြစ်ပါတယ်။ iPad Pro နဲ့အတူတွဲသုံးဖို့အတွက်ရည်ရွယ်ထားတဲ့ Smart Keyboard နဲ့ Apple Pencil လို့နာမည်ပေးထားတဲ့ဒီမျက်နှာပြင်ပေါ်အလွယ်တကူရေးဆွဲနိုင်မဲ့ခဲနံပုံသဏ္ဍာန်ကိရိယာကိုလည်းလုပ်ငန်းခွင်တွေမှာအသုံးပြုနိုင်ဖို့အတွက်ထုတ်လုပ်လိုက်ပါတယ်။
အစိုးရနိုင်ငံတကာသတင်းတွေကိုဒခင်မျိုးသက်နဲ့ကိုဝင်းခတ်မောင်းတို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေပြီးတော့နားဆင်နိုင်ကြပါရဲ့ရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်တပြည်လုံးအတိုင်းအတာနဲ့အပြစ်ရသဘောတူစာချုပ် NCA လက်မှတ်ရေးထိုးနိုင်ရေးအတွက်သမရဦးသိန်းစိန်ခေါင်းဆောင်နဲ့ဆိုရကိုစလဲဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ထိပ်သီးခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးလို့ပြီးသွားပါပြီ NCA လက်မှတ်ရေးထိုးရေးကိစ္စမှာတိုင်းရင်းသားတွေဘက်ကဘယ်လိုသဘောထားအမြင်ရှိကြသလဲဆိုတာကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါ NCA လက်မှတ်ရေးထိုးရေးကိစ္စမှာတိုင်းရင်းသားတွေအလုံးစုံမပါဝင်နိုင်ရင်ငြိမ်းချမ်းရေးအတွက်အမှတ်ကန်ချက်မရှိဘူးလို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လက်ကအခုလိုပြောပါတယ
်။ SNC လက်မှတ်ရေးထိုးမယ်လို့ရှိရင်တိုင်းဒေသနဲ့တောင်ဖွဲ့ပြီးအကုန်လုံးစုဆောင်ပါဝင်တယ်။နောက်ပြီးတော့မှဒီလိုတစ်ပါးနဲ့မတက်ကလေးကငြိမ်းချမ်းရေးကိုဦးတည်ပြီးလုပ်ကြမယ်ဆိုရင်တော့ခြေကောင်းဖြစ်နိုင်မှာပေါ့နော်။ဒါကဟိုဖွဲ့ချံဒီဖွဲ့ချံအဲ့လိုမျိုးလုပ်မယ်ဆိုလို့ရှိရင်တော့ဘယ်လိုမှငြိမ်းချမ်းရေးဘက်ကအမှတ်မခံနိုင်ဘူးလို့လည်းမြင်ပါ။
တိုင်းဒေသနဲ့ကန်ဖွဲ့တွေဘက်ကတော့ NCA လက်မှတ်ရေးထိုးရေးကိစ္စမှာအလုံးစုံပါဝင်နိုင်ရေးမှုကိုတင်ပြတောင်းဆိုထားတယ်လို့မြန်မာစိုးရဘက်ကတော့ပြည်내အစ်စ်ဒီတောင်စုအစ်စ်လက်မှတ်ရည်သူပြည်သားဖြစ်တဲ့တိုင်းဒေသလက်နက်ကန်ဖွဲ့15ဖွဲ့နဲ့တာလက်မှတ်ရည်သူသွားဖို့စံတရှိနေပါတယ်လက်မှတ်ရည်သူရေးကိစ္စမှာအမှတ်ခံချက်ရှိဖို့အစိုးရရောတမတော်ရောလှုပ်တော်ဆရှိတဲ့မန်တိုင်3ရက်ပါရှိဖို့လိုအပ်တယ်လို့ SNLD ပြောခွင့်ရဆိုင်းလိပ်ကခုလိုဆက်ပြောပါတယ်
အစိုးရဆိုတဲ့နေရာမှာတက်မတော်ကောအစိုးရကောလွတ်တော်ကောပေါ့နော်အဲဒီသုံးခုလုံးကယူနစ်တစ်ခုချင်းဖြစ်ရတယ်သူကအစိုးရတဝန်းနဲ့ချင်းမှာတိုင်းနာအုပ်စုကြီးရဲ့အရင်ကြီးရဲ့ဖြစ်မှာပေါ့နော်အဲဒါမို့လို့အဲ့ဒီလက်မှတ်ထိုးတဲ့အစိုးရကပုဂ္ဂိုလ်ကိုယ်တိုင်ကအစိုးရနဲ့ပတ်သက်တဲ့အတွက်ဒီသုံးခုလုံးပေါ့နော်မန္တလေးသုံးရက်စလုံးကိုအာမခံနိုင်တဲ့ပြည်သားပြည်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုအပ်ပါတယ်
တိုင်းဒေသနဲ့ကန်ဖွဲ့နဲ့အစိုးရတို့ကြားတွေ့ဆုံဆွေးနွေးမှုမှာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်နိုင်ခြင်းမရှိသလိုစစ်ချုပ်ရဲ့မြင်သဘောထားတွေဟာအပြစ်ခံရစဲရေးအတွက်အဟန့်သားတစ်ခုလိုဖြစ်နေတယ်လို့လဲ KIU ညှိနှိုင်းရေးဖွဲ့ခေါင်းဆောင်ဦးတောင်ခါကပြောပါတယ်
ကျွန်တော်တို့က all inclusive လို့ပြောနေတဲ့အချိန်မှာကာချုပ်ရဲ့ဇာနေချင်းကွန်ဆီလ်နဲ့တွေ့ဆုံပြီးတော့ interview လိုက်တဲ့ကိစ္စတွေအခုလက်ရှိကတော့နေပြည်တော်သွားမဲ့အချိန်မှာကာချုပ်ကဒီစိမ်းကိုသွားတဲ့ကိစ္စတွေလုံလာတဲ့အချိန်တိုင်းမှာအစိုးရစစ်ကောင်စီကနေတုံ့ပြန်တဲ့ action တွေကတစ်ဖက်ကိုအတိတ်ပဲအမျိုးမျိုးကောက်ဆင်နေတဲ့လုံရက်တွေဖြစ်နေတယ်DNCA process ကို smooth meeting accomplishment ဖြစ်စေတဲ့အနေဆောက်ဖြစ်တယ်လို့
ငြိမ်းချမ်းရေးအတွက်အလွန်ရည်ကြီးတဲ့ NCA ဆွေးနွေးပွဲမှာတမတော်ကာကွယ်ရေးဦးစီးချုပ်တက်ရောက်ခြင်းမရှိတဲ့ပေါ်တိုင်းဒေသတွေဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ယုံကြည်မှုတွေညော့နေစေတယ်လို့လည်းဥတောင်ခါကပြောပါတယ်။လောလောဆယ်လက်မှတ်ရေးထိုးရမှာမပါဝင်တဲ့ဖွဲ့တွေကတော့ LDU ခေါ်လာဟုဒီမိုကရက်တစ်သမဂ္ဂ WNU ခေါ်ဝါမျိုးရာဖွဲ့ချုပ် ANC ခေါ်ရခိုင်မျိုးရာကောင်စီတိုင်းပလောင်မျိုးရာလူမျိုးရေးသဖွဲ့ TNLA ကိုကဖွဲ့ဖြစ်တဲ့မြန်မာမျိုးရာဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်မတော် AA တို့ဖြစ်ပါတယ်။အဲ့ဒီဖွဲ့နဲ့ကတောင်းပလောင်လူမျိုးရေးဖွဲ့ TNLA ကိုတော့ပြည်တော်စုအစ်အပြစ်ရစဲရေးအစ်ကနေဆက်လက်ဆွေးနွေးသွားဖို့သဘောတူညီမှုရရှိခဲ့ပါတယ်။ အခုလိုအပြည့်ရစရေးဆွေးနွေးမှုတွေပေါ်ပေါက်လာရင်နှစ်ဖက်တိုက်ပွဲတွေလျှော့ချနိုင်လိမ့်မယ်လို့တရားနယ်လေးနိုင်ငံခြားဆက်ဆံရေးရာရှိတပ်ပန်းလှကပြောပါတယ်။တကယ်လက်ပြအကောင်နဲ့ပေါ်ပြီးတော့လေလွှတ်ချုံတယ်လို့ဖြစ်လာရင်တော့ဒါပါဖြစ်ကျွန်တော်ပေါ်ဖက်ပွဲတွေတရားလျှော့ချနိုင်တာမျိုးနဲ့ကျွန်တော်ပြောမယ်မှာဖြစ်ပါတယ်။လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေစေဖြ မြလင်းကပြောပါတယ
်ကျွန်တော်တော့ငကူကလေးကလော်ခီလာမူလိုင်ဇာမူကိုအဲ့မှာဆုံးဖြတ်ထားတဲ့အတိုင်းပဲကျွန်တော်ရက်တည်နေပါတယ်ဒီလက်မထိုးမယ်ဆိုရင်လည်းအားလုံးတပြိုင်တည်းလက်မထိုးဖို့ကျွန်တော်အဲ့ဒါကိုဆက်လက်ရက်တည်နေပါတယ
်ကချင်ငင်းချမ်းရေးကျိုးတော့ဆောင်ဥစားအောင်နေနဲ့ကတော့ငင်းချမ်းရေးလုပ်ငန်းစစ်မှာစစ်ရေးနီလန်းနဲ့မဖြစ်ချင်းပဲတနင်္ဂနွေလုံးတပြိုင်တည်းငင်းချမ်းစီဖို့နိုင်ငံရေးနီလန်းနဲ့ဖြည့်ရှင်းသွားဖို့တိုက်တွန်းအကြံပြုခဲ့ပါတယ်နိုင်ငံတော်သမရပါဝင်အစိုးရဖွဲ့ဝင်ကြီးတွေနဲ့တိုင်းဒါလက်နက်ကန်ဖွဲ့ထိပ်တီးခေါင်းဆောင်တွေရဲ့ NCA လက်မှတ်ရေးသွေးကိစ္စတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့မြန်မာငင်းချမ်းရေးစင်တာကအကြီးအကဲရှိဥလှမောင်ရွှေကအခုလိုပြောပါတယ
် All English ဆိုတော့မြန်မာစကားပြောလို့ကောင်းတယ်ဗျာဒါနဲ့ All English ဆိုတာတကယ်မှာလို့ဒီတစ်ခါတည်းထူတာနဲ့အားလုံးပါဝင်တဲ့မျိုးကိုအဆင့်နဲ့သွားတာဆိုတာ
နောက်ဖက်တွေ့ဆုံမှုကနေ NCA လက်မှတ်ရည်သူပွဲကိုတော့လာမယ့်အောက်တိုဘာလပရမပတ်မှာရှင်းပနိုင်ဖို့အကြံဖြင့်ရက်သတ်မှတ်ကြပေမဲ့လည်းရက်သီကြကိုတော့ဆက်လက်ညှိနှိုင်းသွားရမယ်လို့လည်းဦးလှမောင်ရွှေကပြောပါတယ်။ရစုဝတ်ကျော်ကြာအစိုးရနဲ့တိုင်းဒလနဲ့ကန်ဖွဲ့တွေရဲ့စီရေးပဋိပက္ခတွေကိုအဆုံးသတ်နိုင်ဖို့အတွက်ကတော့အစိုးရဘက်ကနေသဘောထားကြီးမားဖို့လိုတယ်လို့ယုံကြည်မှုတည်ဆောက်နိုင်ဖို့အတွက်ကတော့တိုင်းဒါဒေတာတွေမှာစီရင်အားတိုးချဲ့တာတွေထိုးစစ်ဆေးမှုကိုရပ်ဆိုင်ဖို့လိုအပ်တယ်လို့လည်းတိုင်းဒါခေါင်းဆောင်တွေကပြောပါတယ်ခင်ဗျာ။
သမရဦးသိန်းစိန်နဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကြအပြစ်ရက်ဆင်နွေခဲ့ကြတဲ့အခြေအနေကိုနိုင်ကွန်းအိမ်စုံစမ်းတင်ပြသွားခဲ့တာပါအခုရေဘေးတင်ပြည်သူတွေရဲ့စာဝင်နေရေးအခြေအနေဘက်ကိုလည်းအလှည့်ပေးပါဦးမယ်ရှင်ကွန်မန်ဆိုင်ကလုန်းကြောင့်ရေဘေးတင်ခဲ့ရတဲ့ပြည်သူတွေအတွက်စာဝင်နေရေးအခြေခံလိုအပ်ချက်တွေရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုရေးရာပူးပေါင်းညှိနှိုင်းရေးမှုယုံကစစ်တမ်းတရက်ထုတ်ပြန်လိုက်ပါတယ်လူသားချင်းစာနာမှုအရေးဆောင်ရွက်ကြတဲ့အဖွဲ့အစည်းတွေအသုံးပြုနိုင်အောင်ထုတ်ပြန်ထားတဲ့ဒီမီရာစန်စစ်ချက်ကြောင့်အပြည့်စုံကိုတော့ VOA သတင်းတောက်တင်ကီလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ပြီးခဲ့တဲ့ဇူလိုင်လကုန်နဲ့ဩဂုတ်လစပိုင်းမှာတိုက်ခတ်ခဲ့တဲ့စိုက်ကလုန်းကိုမင်ကြောင့်ရေဘေးတင့်ခဲ့ရတဲ့ပြည်သူတွေအတွက်စားဝတ်နေရေးအခြေခံလိုအပ်ချက်တွေလိုအပ်နေတယ်လို့ရန်ကုန်မြို့ကုလသမဂ္ဂလူသားချင်းစာနာမှုရေးရာပူးပေါင်းညှိနှိုင်းရေးမှူးရုံးတာဝန်ခံ Chris Hislop ကပြောဆိုလိုက်ပါတယ
် Key result of this is to understand what are the priority humanitarian needs so yes in terms of the
အဓိကတွေ့ရှိချက်တွေကတော့ဘယ်လိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသလဲဆိုတာကိုနားလည်ဖို့ပါကျွန်တော်တို့ခံမှန်းထားတဲ့အတိုင်းပဲအဓိကလိုအပ်နေတာကအစားအသောက်အတမွေးဝမ်းကြောင်းမှုနဲ့စိုက်ပျိုးရေးဆိုင်ရာအထောက်ပံ့တွေနဲ့တန့်ရှင်းတဲ့တောက်သုံးရည်တွေပါဒါတွေဟာ Myra Sensitive Check ပြုလုပ်ဖို့ကွင်းစင်းနေတာတုန်းကတွေ့ရှိချက်တွေပ
ါ Multi Sector Initial Rapid Assessment Myra လို့ခေါ်တဲ့ကဏ္ဍဆောင်ကဏ္ဍဦးစမ်းစစ်ချက်အရာရေဘေးတင်ခဲ့တဲ့ဒေတာတွေအနက်ချင်းပြည်နယ်ကအဆိုးရွားဆုံးဒဏ်ခံခဲ့ရတယ်လို့ Mr. Hislop ကပြောပါတယ်မြန်မာအစိုးရရဲ့တဘာဝဘေးအန္တရာယ်ဒဏ်ခံရတဲ့ဒေသတွေလို့သတ်မှတ်ခံရတဲ့ချင်းပြည်နယ်၊ရခိုင်ပြည်နယ်၊မကွေးတိုင်းနဲ့စကိုင်းတိုင်းတို့အပြင်အေရဝတီတိုင်းနဲ့ပဲခူးတိုင်းတို့မှာပါသွားရောက်ကွေးဆင်းလေ့လာပြီးဒီမိုင်ရာဆန်စစ်ချက်ကိုပြုစုခဲ့တာလည်းဖြစ်ပါတယ်။ဆန်စစ်ချက်ပြုလုပ်ရာမှာကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကို Chris Hislop ကအခုလိုရှင်းပြပါဗျ
။ A primary limitation for natural disasters is typically physical access.So for example
တဘာဝဘေးအန္တရာယ်ဖြစ်ပြီးအဓိကကြုံတွေ့နေရတဲ့အခက်အခဲကတော့အဲ့ဒီဒေသတွေကိုကိုယ်တိုင်သွားရမှုပါဥပမာပြောရရင်ချင်းပြည်နယ်ကနေရာတချို့မှာတောင်ပြိုလာတွေကြောင့်လမ်းပိတ်သွားခဲ့ပါတယ်အဲ့ဒီတော့ဆန်စစ်ချက်လုပ်မဲ့အဖွဲ့တွေကအဲ့ဒီနေရာကိုသွားပြီးတော့လေ့လာလို့မရခဲ့ပါဘူးဆန်စစ်ချက်ဆောက်လုပ်ဖို့စီစဉ်တော့လည်းရခိုင်ပြည်နယ်ဘက်ကမြစ်ချောင်းတွေထဲမှာအကျိုးပဲ့အပျက်စီးတွေမျောပါနေတာကြောင့်လေ့စီးသွားလို့မရတဲ့နေရာတွေရှိခဲ့ပါတယ်နောက်ပိုင်းမှာတော့ဒီလမ်းပိတ်တာတွေကိုအကုန်ရှင်းပြီးတော့သွားနိုင်ခဲ့ပါတယ်
မိုင်ရာဆန်စစ်ချက်ကိုထုတ်ပြန်လိုက်ခြင်းအပြင်လူသားချင်းစာနာမှုအရေးဆောင်ရွက်ကြတဲ့အရက်ဖက်လူအဖွဲ့အစည်းတွေရောအစိုးရကိုယ်တိုင်မှဒီဆန်စစ်ချက်ပါတင်အချက်အလက်တွေကိုအသုံးပြုနိုင်တယ်လို့ Chris Hislop ကပြောပါတယ်
။ Well, it's extremely effective in helping us plan. It's helpful in the humanitarian community's planning.It's helpful for government planning and
ကျွန်တော်တို့တွေအတွက်တော့အကျိုးရှိပြီးတော့စီမံကိန်းချရမှာအသုံးဝင်ပါတယ်။ထူးသဖြင့်တော့လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အဖွဲ့တွေကြိုတင်စီမံကိန်းရေးဆွဲရမှာအတော်လေးအထောက်အကူဖြစ်ပါတယ်။ဒါအပြင်အစိုးရအတွက်လည်းအထောက်အကူဖြစ်နိုင်ပါတယ်။ကျွန်တော်တို့အတွက်လည်းအစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့အခါမှာအကျိုးရှိပါတယ်။ဘယ်ဒေသတွေမှာဘာတွေလိုအပ်နေသလဲဆိုတဲ့သတင်းအချက်အလက်တွေကို ဒီစမ်းစစ်ချက်တွေကနေသိနိုင်ကြမှာပါ။ဒါကြောင့်ကျွန်တော်တို့ရဲ့အစိုးရဌာနအစဉ်စဉ်နဲ့ပူးပေါင်းပြီးတော့ဒီဒေတာတွေပြန်လည်ထူထောင်ရေးတွေကိုအတူဆောင်ရွက်ရမှာအကျိုးရှိတာပါ။ပြန်လည်ထူထောင်ရေးဆောင်ရွက်တဲ့နေရာမှာလည်းအစိုးရကလမ်းစဉ်တွေချမှတ်ပြီးတော့နိုင်ငံတကာရဲ့အကူအညီလိုအပ်တဲ့နေရာတွေမှာကျွန်တော်တို့ကအားဖြည့်ကူညီမှာပါ။ဒီစမ်းစစ်ချက်ကအချက်လက်တွေကိုကျွန်တော်တို့တွေမျှဝေပြီးတော့ကိုးကားကြမှာဖြစ်တဲ့အတွက်အကျိုးရမ်းရှိပါတယ်။
ဒီကဏ္ဍဆောင်ကနဦးစက်စစ်ချက်မိုင်ရာကိုကုလသမဂ္ဂလူသားချင်းစာနာမှုရေးရာပူးပေါင်းညှိနှိုင်းရေးမှူးရုံးကဦးစီးပြီးအခြားပြည်တွင်းပြည်ပအရက်ဖက်လူအဖွဲ့အစည်းတွေနဲ့အတူရေးပေးသိမ်းခဲ့တဲ့ပြည်နယ်နဲ့တိုင်း6ခုကမြို့နယ်34မြို့မှာဒုက္ခသည်2သိန်းနီးပါးနဲ့တွေ့ဆုံပြီးသုတေသနပြုလုပ်ခဲ့တာလည်းဖြစ်ပါတယ်ရှင်
မိုးကြီးရေရှမ်းနဲ့တံခိုးခန်းစားခဲ့ကြရတယ်မြန်မာပြည်သူတွေရဲ့စားဝတ်နေရေးဆိုင်ရာစစ်တမ်းအကြောင်းကိုတော့မတ်သိန်ကီလင်းပြောပြသွားတာပါအခုတခါနားဆင်ဖို့ရွေးချယ်ထားတာကတော့မြန်မာပြည်တွင်းကတရားမဝင်ငွေတွေအဝင်ထွက်ရှိနေတဲ့အတွက်မြန်မာပြည်မှာဘာတွေထိခိုက်ဆုံးရှုံးခဲ့ရသလဲဆိုတာပါမြန်မာနိုင်ငံကနေ1960ခုနှစ်နဲ့2013ခုနှစ်အကြာနှစ်ပေါင်း50ကျော်အတွင်းတရားမဝင်စီးဝင်စီးထွက်နေတဲ့အမေရိကန်ဒေါ်လာတွေဟာဘီလီယံတရာနီးပါးရှိတဲ့အကြောင်းတွေ့ရတယ်လို့ဝါရှင်တန်ခြေဆိုင် GFI Core Global Finance Integrity အဖွဲ့ကြီးကပုဒ်ဟူးနေ့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အခုလိုတရားမဝင်ငွေအဝင်ထွက်တွေကြောင့်အခွန်ငွေကောက်ခံမှုဆုံးရှုံးတဲ့ပမာဏဟာလည်းမြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်ပမာဏနဲ့ဇတူဖြစ်နေတယ်လို့လည်းအဖွဲ့ကြီးကထောက်ပြထားပါတယ်။အပြည့်စုံကိုကိုရဲကောင်ကစူးစီးတင်ပြပေးပါမယ်ရှင်။
ဝါရှင်တန် DC အခြေစိုက်နိုင်ငံတကာငွေကြေးစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Financial Integrity GFI အဖွဲ့က Flight Capital and Illicit Financial Flow to and from မြန်မာ1960 to 2013လို့ခေါင်းစဉ်တက်ထားတဲ့အစီရင်ခံစာကိုဗုဒ္ဓဖူးနေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီအစီရင်ခံစာအရ1960ခုနှစ်ကနေ2013ခုနှစ်အတွင်းဒေါ်လာဘီလီယံ100လောက်ရှိတဲ့တရားမဝင်ငွေကြေးတွေဟာမြန်မာနိုင်ငံကနေစီးဝင်စီးထွက်မှုရှိနေတယ်လို့ဒီစင်ခန်းစာကိုပြုစုခဲ့တဲ့စီးပွားရေးပညာရှင်တဦးဖြစ်တဲ့ Joseph Spangers က VOA ကိုပြောပါတယ
် The report to me I think has a lot of really salient findings. We see about 100 billion US dollars in illicit flows coming in and out of Myanmar since 1960 through 2013. Of that, quite a bit of it was
ဒီစင်ခန်းစာမှာစိုးရင်ပေါ်ရာကောင်းလောက်တဲ့အချက်လက်တွေကိုတွေ့ခဲ့ရပါတယ်အမေရိကန်ဒေါ်လာ100ဘီလီယံလောက်မြန်မာနိုင်ငံကနေတရားမဝင်စီးထွက်တာနဲ့စီးဝင်နေတာတွေကို1960ကနေ2013ခုနှစ်ကြားမှာတွေ့ခဲ့ရပါတယ်။အဲ့ဒီတရားမဝင်ငွေအများစုဟာကုန်ပစ္စည်းပြည်စာတွေမှာတန်ဖိုးလျှော့ပြကြတာတွေဖြစ်ပါတယ်။ဒါဟာနည်းပညာသုံးတဲ့မှောင်ခိုမှုပါပဲ။တွင်းလာတဲ့ကုန်ပစ္စည်းတွေရဲ့တန်ဖိုးအမှန်ကိုမပြဘဲလိမ်နာဖြစ်ပါတယ်။
GFI အဖွဲ့ကလေ့လာခဲ့တဲ့နှစ်ပေါင်း54နှစ်တာကာလအတွင်းမှာအမေရိကန်ဒေါ်လာ18ဘီလီယံလောက်ရှိတဲ့ငွေကြေးတွေဟာတရားမဝင်လမ်းကြောင်းတွေကနေစီးထွက်နေပြီးဒေါ်လာ89ဘီလီယံလောက်ရှိတဲ့တရားမဝင်ငွေကြေးတွေဟာနိုင်ငံတွေကိုစီးဝင်နေခဲ့တယ်လို့အစီရင်ခံစာမှာဖော်ပြပါရှိပါတယ်။အခုလိုတရားမဝင်ငွေကြေးလေပတ်မှုတွေဖြစ်ပေါ်နေရတာဟာကုန်ပစ္စည်းတွေကုန်သွယ်ရောင်းဝယ်တဲ့နေရာမှာတန်ဖိုးလျှော့ပြတာတို့ပို့ပြတာတို့ကြေကြေပြန့်လုဆောင်နေရတာကြောင့်ဖြစ်ပြီးနိုင်ငံတွေကတရားမဝင်စီးထွက်တဲ့ငွေရဲ့59%ရာခိုင်နှုန်းနဲ့တရားမဝင်စည်းဝင်တဲ့ငွေရဲ့89%လောက်အထိအဲ့ဒီအကြောင်းပြချက်ကြောင့်ဖြစ်ပေါ်လာတာဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ GFI အဖွဲ့ကနေဒီအစီရင်ခံစာကိုပြုစုရမှာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF စတဲ့အဖွဲ့အစည်းတွေကရတဲ့အချက်လက်တွေနဲ့မြန်မာအစိုးရကတရားဝင်ထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေကိုတိုက်ဆိုင်စစ်ဆေးပြီးကွာဟချက်တွေကိုလေ့လာသုံးသပ်ထားတာဖြစ်တယ်လို့ Joseph Spangers ကပြောပါတယ်။အခုလိုတရားမဝင်ငွေကြေးလေပတ်မှုတွေဟာပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းမှာအလွန်မင်းတိုးပွားလာပြီး1960ခုနှစ်တွင်မှာတရားမဝင်ငွေကြေးစီးဝင်မှုတစ်နှစ်ကိုပြန်မြဒေါ်လာတန်း400လောက်ရှိရာကနေမျက်မှောက်ခင်မှာတော့တစ်နှစ်ကိုပြန်မြဒေါ်လာ10ဘီလီယံလောက်တိတိုးလာတယ်လို့သိရပါဗျ။အလားတူ54နှစ်တာကာလအတွင်းမှာနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာတဲ့ငွေကြေးစုစုပေါင်းဒေါ်လာ89ဘီလီယံလောက်ရှိတဲ့အနက်ထပ်ဝက်နီးပါးလောက်ဟာပြီးခဲ့တဲ့4နှစ်တာအတွင်းမှာပဲဝင်ရောက်ခဲ့တာဖြစ်တယ်လို့လည်းသူကဆိုပါတယ်။အခုလိုတရားမဝင်ဝင်ရောက်မှုတွေကြောင့်အခွန်ငွေကောက်ခံမှုမှာဆုံးရှုံးရတဲ့ပမာဏဟာမြန်မာနိုင်ငံရဲ့ကျန်းမာရေးနဲ့ပညာရေးအသုံးစရိတ်ရထားချက်နဲ့ညီမျှတယ်လို့လည်း Mr. Joseph ကပြောပါတယ
် There was a good deal of correlation between the underground economy and illicit flows indicating that they do drive each other. We also noticed that the tax loss due to illicit flows is actually higher than public spending on health and a fairly good percentage of public spending on education.
မောင်ခိုရောင်းဝယ်တဲ့စီးပွားရေးနဲ့ဒီတရားမဝင်ငွေစည်းဝင်စီးထွက်မှုပမာဏဟာအပြန့်အလန့်ဆက်ဆက်နေတာကိုတွေ့ရပါတယ်။အဲ့ဒါအပြင်အခုလိုတရားမဝင်တဲ့ငွေတွေကြောင့်အခွန်ငွေကောက်ခံမှုမှာဆုံးရှုံးတဲ့ပမာဏဟာ နိုင်ငံရဲ့ကျန်းမာရေးနဲ့ပညာရေးအတုံးစီရထားချက်ထက်ပိုများနေတာကိုတွေ့ရပါတယ်အခုလိုအခွန်ငွေဆုံးရှုံးမှုရဲ့30ရာခိုင်နှုန်းဟာနိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေစတင်ပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းမှာဖြစ်လာတာကိုတွေ့ရပါတယ်
မြန်မာနိုင်ငံရဲ့ GDP ဟာအာရှဖွံ့ဖြိုးရေးဘဏ်ရဲ့ခန့်မှန်းချက်အရ2014ခုနှစ်မှာဒေါ်လာ60ဘီလျံခန့်ရှိမယ်လို့ခန့်မှန်းထားပါတယ်။2015-16ခုနှစ်ဘဏ္ဍာရေးအတွင်းအတွက်ပညာရေးအသုံးစိတ်ဒေါ်လာ 11.4 ဘီလျံနဲ့ကျန်းမာရေးအသုံးစိတ်အတွက်ဒေါ်လာ958ဘီလျံရှိတဲ့အချိန်မှာကာကွယ်ရေးအသုံးစိတ်ဒေါ်လာ 2.8 ဘီလျံတိရှိခဲ့တယ်လို့တွေ့ရပါတယ်။
ကိုရဲကောင်ပြောပြသွားတာပါရှင်ဘူရီတော်တာရှင်နေအတွက်စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကိုလည်းပြောပြပြီးဖိတ်ခေါ်ပြရစီရှင
်ဘရရှ်မြတ်မြရွေးကောက်ပွဲမဲဆွဲစည်းရုံးလှူရှားမှုတွေကိုစက်တင်ဘာလ10ရက်နေ့ကစတင်ပြုလုပ်ခွင့်ပေးလိုက်တာမလို့နိုင်ငံရေးပါတီတွေရဲ့မဲဆွဲစည်းရုံးမှုတွေစတင်မြင်တွေ့နေရပြီဖြစ်ပါတယ်မဲဆွဲစည်းရုံးမှုတွေနဲ့ပတ်သက်လို့ဒီပါတီတွေရဲ့အတွက်ချထားတဲ့ဒီစီမင်းစည်းကမ်းတွေနဲ့မဲဆွဲစည်းရုံးလှုံ့ဆော်မှုတွေဟာမြတ်တလွတ်လပ်မှုရှိရလားဆိုတာကိုလာမယ့်စနေညပိုင်းတည်းလေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့လည်းတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလို့ရာမင်းများလို့ရာတွေကို VOA မြန်မာပိုင်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
တိုင်းရိုက်လေလံဆွေးနွေးကန်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထမံဖိတ်ခေါ်ပါရစေရှင်။ကျမတို့ VOA ရဲ့အင်တာနက်ဆာမျက်နှာမှာရွေးကောက်ပွဲဆိုင်ရာလူမှုစစ်တမ်းကောက်ယူတဲ့ကန်တာတစ်ခုဖွင့်ပေးထားပါတယ်။ရွေးကောက်ပွဲမဲပေးတဲ့အခါမှာလူကိုကြည့်ပြီးတော့မဲပေးမလားပါတီကိုကြည့်ပြီးမဲပေးမလားဆိုတဲ့စစ်တမ်းမှာလာရောက်ပြီးဆန္ဒမဲပေးနိုင်တယ်လို့ဘယ်အချက်မှလူကြိုက်များနေတယ်လဲဆိုတာကိုလည်းကိုယ်တိုင်ကြည့်ရှုလေ့လာလို့ရပါတယ်။ကျမတို့ VOA ရဲ့စစ်တမ်းမှာလာရောက်ဆန္ဒဖော်ထုတ်ပေးကြဖို့ကိုလည်းတိုက်တွန်းပါရစေရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲ Asia 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြေညာပေးပါအောင်မယ်ရှင်
ဩစတြေးလျနဲ့ဟန်ဂေရီနိုင်ငံနှစ်နိုင်ငံစလုံးရဲ့နယ်စပ်တွေကိုညာရင်းချင်းပဲကြော်ဖြတ်လာတဲ့ဒုက္ခသည်တွေဟာတိတ်ကိုများနေပြီးဒါဟာရွှေပြောင်းဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတဲ့ဥရောပနိုင်ငံတွေကကနဦးနိုင်ငံတွေစီဝင်ရောက်လာတဲ့ဒုက္ခသည်အရေးအတွက်အများဆုံးဖြစ်တဲ့စံချိန်တင်သွားပါတယ်ဒုက္ခသည်ဗုဒ္ဓဟူးနေ့ညဘက်ကနေအချက်တပရီနေ့မနေ့အတွင်းဆာဗီးယားကနေဟန်ဂေရီကိုကြော်ဖြတ်လာသူပေါင်းက3000ကျော်နေပြီလို့ဟန်ဂေရီကပြောတယ်လို့ဩစတြေးလျကလည်းသူ့နိုင်ငံတဲကိုဟန်ဂေရီကနေလူပေါင်း3000ကျော်ဝင်ရောက်လာတယ်လို့ပြောပါတယ်။ဆီးရီးယားနိုင်ငံမှာရုရှားစစ်အင်အားတွေရှိနေတဲ့အတွက်ဆီးရီးယားအစိုးရကိုရုရှားစစ်တပ်ဘက်ကနေထဲထဲဝင်ဝင်ထောက်ပံ့ကူညီပေးရရောက်နေပြီလားလို့အနောက်နိုင်ငံတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်းပြီးအရွေးခံမဲ့ဟီလရီကလင်တန်ကအမေရိကန်ရဲ့အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုထောက်ခံကြောင်းပြောကြားလိုက်ပါတယ်။အီရန်ဘက်ကနျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီးချိုးဖောက်မှုတေးသေးကလေးလုပ်ခံရင်တောင်မှသူ့အနေနဲ့ပြစ်ဒဏ်တွေချမှတ်မှာဖြစ်တယ်လို့အီရန်ဘက်ကနျူကလ িয়ার လက်နက်ထုတ်ဖို့အတွက်ကြိုးစားလာရင်တော့စီးရဲအရေးယူဖို့တုံ့ဆိုင်နေမှာမဟုတ်ဘူးလို့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဟာအခက်အခဲအများပြားနဲ့ကြုံရတဲ့နေတယ်လို့ကြာရှင်းဖို့ PR တွေနဲ့ပါကြုံနေရပေမဲ့သိဆိုးရတဲ့အခြေအနေကိုရောက်တဲ့အထိတော့ဖြစ်မလာနိုင်ဘူးလို့ယုံကြည်ကြောင်းတရုတ်ဝန်ကြီးချုပ်နီကေချန်ကဒီကနေ့ပဲပြောကြားလိုက်ပါတယ်
။ဒီကနေ့ညနေပိုင်းနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.